ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဘီလိုယာခိုလိုနေရတဲ့မင်းတပ်မြို့နယ်၊ကံပက်လက်မြို့နယ်နဲ့ထန်တလန်မြို့နယ်တွေကစစ်ဘေးဒုက္ခသည်တွေစားတောက်ရေးအတော်အခက်တွေ့နေကြရပါတယ်။သူတို့အတွက်ရိတ်ခါပူပေးတဲ့လမ်းကြောင်းတွေကိုစစ်တပ်ကပိတ်ထားတဲ့အတွက်အစားအသောက်ဆေးဝါးရှာပါခက်ခဲနေကြပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွင်းအင်ကပြောပြပေးပါပါခင်ဗျ။
ချင်းပြည်နယ်မင်းသားမြို့နယ်ကံပက်လက်မြို့နယ်နဲ့သံတလာမြို့နယ်တွေမှာဒေသခံကာကွယ်ရေးဖွဲ့တွေနဲ့စစ်သားကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံတောင်းနေချီစစ်ပီးဒုက္ခသည်တွေဖြစ်နေကြပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေမှာစစ်သားကအင်အားဖြည့်ပြီးနေရာယူထားတာကြောင့်စစ်ပီးဒုက္ခသည်တွေအတွက်အစာရွေရိတ်ခါပို့ဆောင်နိုင်ဖို့အတော်လေးအခက်အခဲဖြစ်နေတယ်လို့ပြည်တွင်းဒုက္ခတွေတွေအကူအညီပေးဆောင်နေသူတယောက်က VUA ကိုပြောပါတယ်
။ကျွန်တော်ကအနည်းဆုံးတောင်းချင်ရှိမှာကျွန်တော်တို့ကခုကသူကနေဖက်တီကျဆင်းလာတော့ရွာထဲကိုတော့စပေးချောင်ဖြစ်ခဲ့တယ်။ရွာတိုင်းကကြီးနေရတာဒီဘက်ကပြန်ရောက်လာရင်တော့ဒီဘက်ပြန်ပြေးလို့လည်းစပေးချောင်ဖြစ်နေရကျွန်တော်တို့ကဒီတိုင်းသာဆိုးဆေးတောက်လျှောက်ဖြစ်နေဆိုရင်တော့ဒီတလားအတွင်းမှာစပေးချောင်9000တော့ဖြစ်သွားလိမ့်မယ်
။အဓိကရိတ်ခါတည်တဲ့ချင်းမီနယ်နဲ့မကွေးတိုင်းနယ်စပ်လမ်းကြောင်းအလုံးကိုစစ်ကောင်စီတပ်တွေကပိတ်ဆို့စစ်ဆေးမှုတွေလုပ်နေတာကြောင့်ရိတ်ခါတည်ယူရမှာခက်ခဲရှိနေတယ်လို့သူကဆက်ပြောပါတယ
်။ဟိုပိတ်တယ်ဆိုတာအခုကျွန်တော်တို့တိုက်ပွဲဖြစ်တဲ့နေရာတောက်လျှောက်ကကျွန်တော်တို့ရိတ်ခါလမ်းတွေမှာတောက်လျှောက်နေတာ။ကျွန်တော်တို့ကနေမရိတ်ခါတည်နေတဲ့မရှိတော့လမ်းကြောင်းကခုကလို့တဲ့စစ်ကြီးဆောင်ကတောင်းနဲ့တောင်းချဆိုရင်လည်းသူကဒီလိုပိတ်လိုက်ရင်တော့ကိုငတ်မှာပဲကျွန်တော်တို့
စစ်သားတွေချထားတဲ့အတွက်ချင်းမြင့်နယ်ထက်ကစစ်ဘေးဒုက္ခသည်တွေအတွက်ပရဟိတအဖွဲ့တွေကပေးပို့လူဒါန်းနဲ့ပစ္စည်းတွေကိုဒုက္ခသည်တွေစီအရောက်ပို့မပေးနိုင်ဘူးလို့ဒုက္ခသည်ရေးတွေကိုလှုပ်ဆောင်ပေးနေတဲ့ခရိယံပါရာကြီးကောင်းဆောင်ဦးငိုင်ဆက်ကပြောပါတယ
်။ကိုကြီးပေးနဲ့ဟိုမိတ်ဆွေကြတော့သူတို့ပို့ကိုရလာချစ်ချက်ကြတယ်။ဒါမဲ့လမ်းကြောင်းမဖွင့်တဲ့ခါကျတော့ဘလုံးမအဆင်မပြေဘူး။
မေလ၁၀ရက်နေ့ကတည်းကစလို့ချင်းပြည်တုကာကွယ်ရေးဖွဲ့တွေနဲ့စစ်သားကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအခုနောက်ပိုင်းမှာစစ်သားဘက်ကပြန်လည်ထုတ်စစ်ဆင်မှုတွေရှိနေတာကြောင့်စစ်ပြေဒုက္ခသည်တွေဟာမူလခုလုံနေကြတဲ့နေရာကနေထပ်ပြီးထွက်ပြေးပုန်းရှောင်နေကြရပါတယ်။ချင်းပြည်နယ်ကံပက်လက်မြို့နယ်မှာလည်းတိုက်ပွဲကြောင့်စစ်ပြေဒုက္ခသည်တောင်းနေချီရှိနေပြီးနေရာ၄နေရာမှာခုလုံနေကြရပါတယ်။ကံပက်လက်မြို့နယ်ဘက်ကဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့အကူအညီပေးဆောင်နေသူတယောက်ကအခုလိုပြောပါတယ်။
ကမတော့အများကြီးပဲတဝက်ကျော်တယ်အဲ့ဒီတုံးပုံတပုံတော့ပဲဟိုမြို့ထဲမှာနေတာအကုန်လုံးပဲပြစ်ဆောင်ကြတယ်ဆရာခမန်းဆိုတော့ဟိုတတော်မှန်ကျင်တော့ရှိနေတယ်နေသာနေရတော့အကုန်လုံးမခက်ခဲကြတယ်အခုတင်တော့အမေမိုးသွင်းနေရောက်ပြီဆိုကိုလည်းလောလောလောလဲမတော်လာရဘူးဆိုတော့သာဝနေရတော့အကုန်လုံးပဲရှိပါအစတော့လေဒီကိုပန်းဆောင်မိချင်းနိအလိုမျိုးအဖိုးရီအဲ့တော့သာဝနေစီပါအကုန်လုံးပဲအဆင်အခဲရရှိတယ်
ကံပက်လက်မြို့မှာမေလ23ရက်နေ့ညကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးစစ်သားဘက်ကအင်အားနဲ့ထိုးစစ်ဆင်လက်နက်ကြီးတွေနဲ့ပြေကမှုကြောင့်မြို့ခံတွေတောင်းနေချီတိမ်းရှောင်နေကြရပါတယ်အလားတူဒေသခံကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဇွန်လ10ရက်နေ့ကပထမဆုံးကြိမ်တိုက်ပွဲဖြစ်ပွားခဲ့တဲ့သံတလန်မြို့နယ်မှာလည်းတိုက်ပွဲတွေကြောင့်ကျေးရွာ900ဆွဲမနည်းကကျေးရွာသား1000နီးပါးသံတလန်မြို့ထဲနဲ့တောထဲမှာစစ်ဘေးလွတ်အောင်ထွက်ပြေးနေရပါတယ်အခုလိုဘေးလွရခလုံနေကြတဲ့ဒုက္ခသည်တွေဟာမိုးရသည်မှာဖြစ်လို့ရှိတဲ့တုတ်ကွေးငှက်ပြားစတဲ့ရောဂါဖြစ်လာမှာကိုစိုးရိမ်နေရတယ်လို့စစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှာကိုလည်းပူပန်နေကြရပါတယ်ချင်းမီနယ်ထဲမှာဖြစ်နေတဲ့စစ်ရေးပဋိပက္ခကြောင့်ပြည်သူ9000ကျော်နေရဆွတ်ခွာတိမ်းရှောင်နေရတယ်လို့ပြည်တွင်းဒုက္ခသည်ရေးအကူအညီပေးသူတွေကခံမှန်းထားပါတယ်သူတို့ယာယီခလုံနေတဲ့နေရာတွေကိုတိုက်ပွဲကင်းမဲ့စုံဖြစ်တတ်မှတ်ပေးဖို့စစ်ရှောင်းကော်မတီကနေနှစ်ဖက်လုံးကိုတောင်းဆိုနေပေမဲ့စစ်တပ်ဘက်ကလက်ခံခြင်းမရှိတဲ့အတွက်သူတို့ရဲ့ဘဝလုံခြုံရေးစိုးရိမ်နေရတယ်လို့ဒုက္ခသည်တွေရေးကူညီသူတွေကပြောပါတယ်ခင်ဗျာ
နိုင်ကုန်းအိမ်သတင်းပေးပို့ထားတာပါခင်ဗျာ